It is good to be back with you. And to share the Word of God. So you can open your Bibles today to the book of Hebrews, chapter 4. We're going to read verses
12.
Chapter 4, verse 12. Let's just stand as we hear that verse read. For the Word of God is living and active, sharper than any two-edged sword. It penetrates even to the dividing soul and spirit, joints and marrow. It judges the thoughts and attitudes of the heart.
ဘုရားသခင်၏နှုတ်ကပတရားတော်သည်တက်ရှင်ခြင်းကိုညှင်းပြေဆုံးခြင်းတန်လျက်တကာတို့ထက်ထက်ခြင်းနှင့်ပြေဆုံးသည်ဖြစ်၍အသက်နှင့်စိတ်ဝိညာဉ်ကို၎င်းအယိုးစစ်နှင့်ခြင်းစီကို၎င်းပိုင်းခြားထုတ်ခြင်းခွဲတတ်၏စိတ်နှလုံးအကြံစီများကိုလည်းသိမြင်တတ်၏
Thank you. You may be seated. Thank you,
Lord.
Now, when I was about 8 years of age, I had a meeting with my mother.
ကျွန်တော်အသက်ရှင်နေရတော့ရှိတော့အမေနဲ့စကားပြောကြပါတယ်
။ And she said to me, you like to play with your friends, right?
အဲ့တော့ तू ကမေးပါတယ်မင်းတကယ်ချင်းနဲ့ကစားချင်တယ်မဟုတ်ဘူးလား
။ And I said, yes, I do.
အဲ့ဒါနဲ့ तू ကဟုတ်ပါတယ်ကျွန်တော်ကစားချင်ပါတယ်လို့ဖြေပါတယ
်။ And so she said, well, from now on,
အခုချိန်ကစတူမီယာပြောတယ်အခုချိန်ကမင်းစပြီးတော့
Before you go out to play,
ဟိုသွားမကစားခင်မှာ
you're going to need to read 4 chapters in the Bible.
ဒီကျမ်းစာအပိုက်ကြီး၄ဘတ်ကိုဖတ်ရမယ်
။ So when I was 8 years of age,
အဲ့တော့သူ10နှစ်ရှိတုန်းက
I have a paper sort of like this one.
အဲ့တော့သူစာရိုက်တွေသူထားထားပါတယ
်။ And it has the chapters of all the Bible here on both sides, all the Bible.
အဲ့ကျမ်းစာထဲမှာရှိတဲ့ကျမ်းပိုက်တွေနဲ့အပိုက်ငယ်တွေအားလုံးအဲ့မှာရေးထားပါတယ်။
And I had read almost the entire Bible.
အဲ့တော့သူအားလုံးကျမ်းစာတစ်ပိုက်လုံးသူတော်လုံးသူဖတ်ပါတယ
်။ Now I want to ask you a question.
အဲ့ကျွန်တော်မိကုန်မိချင်ပါတယ
် Was my mother mean for making me read those chapters?
အဲ့ကျွန်တော်အမေကကျွန်တော်ပေါ်မှာမတရားသဖြင့်ဒီကျမ်းစာကိုဖတ်ခိုင်းတယ်လို့ထင်ပါသလား
? I mean, think she was mean.
အဲ့တော့လူကလေးကတော့သူအဲ့လိုထင်ပါသလဲ?
She was not mean.
တကယ်တော့သူကကျွန်တော်ပေါ်မှာမတရားလုပ်တာမဟုတ်ပါဘူး.
She loved God.
သူကဘုရားကိုချစ်ပါတယ
် And she had my best interest at heart.
ကျွန်တော်ကိုလည်းချစ်ပါတယ်
She knew that if I started reading the scriptures,
pero tu a ti ba de jano sa pi lo di chan sa ko phat me so yin
and if I fell in love with God,
jano phaya ko le chin me,
I would live an abundant life here on this earth.
Pero jano di ka ba mi ba ma jwe wa de atat da ba le atat shin nai.
She also knew that one day,
tu le ti ni cha lo shin yin jano
that her son,
tu ye ta ga
would help her grandchildren know about God.
သူရဲ့ညီတွေကိုလည်းဒီဖခင်ကျောင်းကိုပြောပြမှာဖြစ်ပါတယ
် My mother knew that this book could bring joy to my life
တော့ကျွန်တော်မိအားသိတယ်ဒီစာအုပ်ကကျွန်တော်ဘဝအတွက်ပျော်ရွှင်ရင်းကိုယူဆောင်စေတယ်
She knew the scriptures would give me wisdom
တော့ဒီကျမ်းပိုက်တွေကကျွန်တော်ကိုအသိဉာဏ်နဲ့ပြည့်စုံစေတယ
် She knew the scriptures would help me understand life
တော့ဒီကျမ်းစာပိုက်တွေကကျွန်တော်ရဲ့ဘဝအသက်တာရဲ့အသက်ရှင်ခြင်းကိုနားလည်စေပါတယ
် And they would give me direction for life
ကျွန်တော်ဘဝရဲ့နန်းညွန်ချက်များကိုလည်းပေးမယ
် And show me the eternal way of salvation
ကျွန်တော်ဘဝအတွက်သာဝရအသက်ရှင်ခြင်းကိုလည်းလမ်းပြမယ်ဆိုတော့သူယုံကြည်ပါ
So today I want to share with you how God blessed me through his word
အဲ့ဒါကြောင့်မလို့ဒီနေ့ကျွန်တော်ဘဝမှာဘုရားသခင်ကျွန်တော်ကိုဘယ်လိုကောင်းချီးပေးပြီလဲဆိုတော့ဒီမှာရှိတဲ့ညီပေါင်းတို့မှာတွေပါဝေမျှချင်ပါတယ
် Because I want the spirit of God to motivate you to love the scriptures
ကျွန်တော်ကဒီတန်ရှင်သောဝိညာဉ်တော်ဒီမှာရှိတဲ့မိဘပေါင်းများတွေကိုထိတွေ့ပြီးတဲ့အခါမှာကျမ်းတစာတွေကို
ချစ်တဲ့ blessed
ဖြစ်စေခြင်းနဲ့ပြီးတော့ကောင်းချီးရစေခြင်းပါတယ
် And I desire you to teach your children to love the scriptures
ပြီးတော့လေကိုသားသမီးတွေကိုဒီကျမ်းစာကိုသင်ဖို့ကျွန်တော်ဆန္ဒရှိပါတယ
် So they will find eternal life and abundant life
အဲ့တော့သူတို့လည်းပဲဒီကျွေးဝခြင်းကျွေးဝတော်အသက်တာနဲ့သာဝရအသက်ကိုရမှာဖြစ်ပါတယ
် So what has the Bible done for me personally?
အဲ့တော့ဒီကျမ်းစာကကျွန်တော်ဘဝအတွက်ဘယ်လိုအကျိုးရှိစေလဲဆိုတာကျွန်တော်ပြောပြပါမယ်
။ So when I was a teenager,
ကျွန်တော်အစဉ်ကျော်တဲ့အရွယ်က
And I would go to church and we would have a teacher teaching us the Bible.
အဲ့တော့ကျွန်တော်ကျမ်းစာကျွန်တော်ဘုရားကျောင်းသွားတဲ့အခါမှာဆရာကြီးကကျမ်းစာသင်ပေးပါတယ
်။ It caused me to think.
အဲ့တော့ကျွန်တော်ကိုတွေးခေါ်စေတယ
်။ So I would ask my teacher's questions.
အဲ့တော့ဆရာကြီးကိုကျွန်တော်မေးခွန်းတွေပေးပါတယ်
။ And that helped me.
And
then reading the Bible helped me to consider certain situations. I faced these situations with my friends. Because there were times I needed to choose between what was right and what was wrong. In Psalm 119,
verse 9
and
11,
it says this: how can a young man keep his way pure? By guarding it according to thy word. And then in verse 11 it says, I have hid thy word in my heart, that I might not sin against thee. And then the scriptures help me to be interested in what is really important in life. What's important in life?
Well,
God is important. People are important. Your education is important. Your future is important. And they help me to be interested in these things. And then the scriptures help me overcome doubts about the existence of God. I remember when I was very young, I was wondering if there really was a God. And I went to a Christian camp for the weekend. The preacher told us a story. The Russian cosmonaut named Chitov had just gone up into space in his capsule. And while he was up in space, he looked through the window and he said, I don't see God. So there must not be a God. And he also gave himself a nickname. And his nickname was the Eagle. And he said, I am the Eagle. And so... the preacher that night, he quoted a verse in the Bible, in the book of Obadiah, in the Old Testament. And here's what it says: though thou exalt thyself as the eagle, and put thy nest among the stars, from there will I bring thee down, says the Lord of hosts. And so I said, there must be a God. But there was another time in my life when I doubted the existence of God. One more time. I was going to the university. And I had read the entire Bible in 5 months. And somebody found out that I had read the Bible in 5 months. And so they said, you are a fanatic. So I stopped reading the Bible just like that. And there were many doubts about the existence of God kept coming to my mind. And so I went to a meeting in Florida. And on the way back, I was in the car. And there was nothing to do. So I got my Bible and I opened it up. And I started reading where I had left off previously. And the first verse that I read was in the book of Psalms. It's very easy, so don't worry. Psalm chapter 14, verse 1. And here's what it says. The fool has said in his heart, there is no God. So God said, you are a fool. And so after that day, I never again doubted the existence of God. And it was by reading the scriptures. And then the scriptures surprised me with joy by its promises. You know, I've told you this before, and you know that I was born and I grew up in Brazil. And when I was 17 years of age, I had to come back to the United States. And I did not want to come back because I like Brazil. And my friends were in Brazil. And my family was in Brazil. But I was reading the Bible one day, and I was reading in the book of Joshua. And I was very discouraged. And I was afraid. But as I was reading the Bible, in verse 9, God said to me these words. Just read them if you don't mind. Verse 9. So God said, don't be afraid. Because I'm going to be with you. And that was good for my heart. Now this was the 25th of August. And I was leaving on the 28th of August, 3 days later. And so I kept reading there in chapter 1 of Joshua. And here's what it says in verse 11. So 3 days from now, you are to go over to the other side, God said. So God knew my situation. So on the 25th of August, I read this verse. And 3 days later, I left for the United States. And you see, God said, I'm going to be with you. And that is what we call a promise in the scriptures. God wants to give you a promise. But if there is a problem in your life, and you have a question you want to ask God, you pray and ask him that, and then you start reading the Bible, and you say, God, speak to me, and God will speak to you. And then the scriptures show you how to live every day. Now in Psalm 109 verse 105. The Bible says that your word is a lamp unto my feet and a light for my path. 119:105. Now, in those days, they had what they called a foot lamp.
အဲ့ဒီနေ့အချိန်တွေမှာသူတို့ဘာရှိလဲဆိုတော့မီးမီးတိုင်လေးတွေရှိပါတယ
် and you actually carry the lamp with you
အဲ့တော့ဒီမီးလေးတွေကိုကိုယ်နဲ့အတူလမ်းလျှောက်နေသေးပါတယ
် at the bottom there was a cup with some oil in it
အဲ့မှာအောက်ခြေမှာဆိုလို့ရှိရင်စီမီးစီရှိပါတယ
် and you could light that
အဲ့ဒါကိုမီးရှုပ်မီးထွန်းလိုက်တယ
် and there was a little bit of light
အဲ့မှာမီးလင်းလာပါတယ်
So as you walked one step you could see one step at a time in front of you.
အဲ့တော့ကျွန်တော်ဒီမီးလေးကိုကန်ပြီးတော့တလှမ်းချင်းရှောက်တဲ့ခါမှာကိုရှိတလှမ်းကိုပဲကိုမြင်နိုင်ပါတယ
်. So thy word is a lamp unto my feet.
အဲ့တော့ဘုရားတော်ကကျွန်တော်ရှိမှချစ်ဦးအလင်းဖြစ်ပါတယ
်. And a light unto my path.
ကျွန်တော်သွားဖို့အလင်းဖြစ်ပါတယ
်. And you could see one step at a time.
ကျွန်တော်တို့ရှိသွားလို့တလှမ်းချင်းစီပဲကျွန်တော်တို့မြင်နိုင်ပါတယ်.
So God shows us how to live one day at a time.
ဘုရားကျွန်တော်တို့ဘုရားသခင်ကကျွန်တော်တို့နေ့စဉ်တနေ့တာအတွက်ပဲကျွန်တော်တို့ဘယ်လိုအသက်ရှင်ရမလဲဆိုတာပြောပြပါတယ
်။ So in the book of Ephesians he tells us that we are to speak truth.
ဘုရားဣမေဩရာစာမှာကျွန်တော်တို့ကအမှန်တရားကိုပြောဖို့တင်ပြထားပါတ
ယ်။ You know that many people lie every single day.
ကျွန်တော်တို့လူတိုင်းတော်တော်များများနေ့တိုင်းမှာလိမ်ကြတာကျွန်တော်တို့သိပါတယ်။
And the problem with lying is that you have to tell another lie to be over that lie.
အဲ့တော့လိမ်ခြင်းနဲ့ပတ်သက်လို့ဘာပြဿနာလဲဆိုတော့တစ်ခါလိမ်ပြီးနောက်တစ်ခါထပ်လိမ်ရတယ်ဒီအလိမ်မပေါ်ပါဘူး
But God tells us you need to speak the truth.
ဒါပေမဲ့ဘုရားကျွန်တော်တို့ပြောထားပါတယ်အမှန်တရားကိုပြော
ပါ And God tells you to speak good words to people.
အဲ့တော့ဘုရားကလည်းကျွန်တော်တို့ကိုကောင်းသောစကားကိုပြောထားပါတယ
် We need to encourage people.
ကျွန်တော်တို့လူများကိုအားပေးစကားပြောရမယ
် And to build them up.
သူတို့ကိုတိဆောက်ပေးရမယ
် You need to tell your children that they're going to do well in life.
ကျွန်တော်တို့သားသမီးတွေကိုသူတို့ဘဝရှိရေးမှာကောင်းမှုဖြစ်တာအများကြီးရှိတယ်ဆိုတော့ကျွန်တော်တို
့ပြောပြ You never tell them they're no good.
သူတို့ကိုဘယ်တော့မှမင်းတို့ဘယ်တော့မှကောင်းစားမှာမဟုတ်ဘူးဆိုတဲ့စကားတွေမပြောရဘူး
So we're to speak good words every day.
ဒါကြောင့်ကျွန်တော်တို့ကနေ့စဉ်ကောင်းသောစကားကိုပြောရမယ
် And the Bible says many things we're to do.
အဲ့တော့ဒီနေ့မှာအများကြီးပဲကျွန်တော်တို့အတွက်လမ်းညွှန်နေရှိပါတယ
် The Bible says to all of you husbands that you're to love your wife.
ဒီမှာဒီနေ့မှာလည်းပဲဒီကိုယောက်ျားတွေအားလုံးကိုပြောထားပါတယ်ကိုယ့်ရဲ့ဇနီးကို
You need to treat her in a special way.
ကျွန်တော်တို့ဒီဇနီးတွေကိုကျွန်တော်တို့ကောင်းမွန်စွာဆက်ဆံဖို့ပြောထားပါတယ
် And the Bible tells all of us that we're to put on the whole armor of God.
ကျွန်တော်တို့ဒီလူတွေအားလုံးကိုလည်းဆိုလို့ရှိရင်ဘုရားသခင်ရဲ့ပေးထားတဲ့ဒီဝိညာဉ်ကိုဘုရားပြလို့လည်းပြောထားပါတ
ယ် Because Satan attacks us.Many times.
ဘာဖြစ်လဲဆိုတော့စာတန်ကကျွန်တော်တို့ကိုအမြဲတမ်းမကြာခဏတိုက်ခိုက်နေပါတယ
် And he tells you to do something that's wrong.
ပြန်အမှားတွေကိုလည်းကျွန်တော်တို့ကိုလုပ်ခိုင်းပါတယ
် But you know you need to do something that's right.
ဒါပေမဲ့ကျွန်တော်တို့ကအမှန်ကိုပဲလုပ်ရမှာဖြစ်တယ
် So the scriptures show us how to live every day.
ဒါကြောင့်မလို့ကျမ်းစာကကျွန်တော်တို့နေ့စဉ်အသက်ရှင်ဖို့အကြောင်းကိုအများကြီးပြောထားပါတယ
် And then the scriptures can lead people to salvation in God.
ကျမ်းစာကလည်းဒီကျွန်တော်တို့အားလုံးကိုသာဝရအသက်ကိုကယ်တင်ခြင်းကိုရဖို့ဖျားစီကိုသွားဖို့ပြောထားပါတယ
် There was a family that lived in on a farm in Brazil
ဟောဒီဘရာဇီးမှာပေါ့ဒီလေတော်ထဲမှာနေတဲ့မိသားစုတစ်စုရှိပါတယ
် And this was a very large family
မိသားစုကလူအများကြီးပဲ
The mother of the large family, she died.
First, the nature of the me, yeah, so no one.
And so her husband, the father, was very sad.
And
the children would get married, and then they would build a room onto the house, and that's where they lived.
အဲ့တော့ဒီကလေးကအိမ်အောင်ကြပြီးတော့သူမိသားစုဖြစ်တဲ့အခါမှာဒီအင်းကြီးကလည်းအဖီလေးလေးချပြီးတော့ဆောက်ပြီးတော့အတူတူနေကြပါတယ
် And most of them had never gone to school.
အေးအားလုံးတော်တော်များများကကျောင်းမသွားကြဘူး
။ But the little girl, one of the little girls had gone to school and she knew how to read.
အဲ့တော့ဒီသူ့ရဲ့မိလေးတယောက်ကတော့သူကျောင်းတက်ပြီးတော့ဘယ်လိုစာရေးစာဖတ်လဲဆိုတာသိတယ
်။ And so she received a little New Testament, a very small New Testament of the Bible.
ဟုတ်သူတခါကြတော့သူဒီဓမ္မသစ်ကျမ်းစာအုပ်သေးသေးလေးသူလက်ဆောင်ရပါတယ
် So one night she read that to her father
ဒီနေ့ကျတော့သူဖေကိုသူကျမ်းစာဖတ်ပြတယ်
And that made him very happy
အဲ့တော့သူဖေကအရင်ပဲပြည်ကျူးတယ
် And so he wanted to hear more so the next night he had her do the same thing
အဲ့တော့သူအပေါ်ပြီးတော့ကြားချင်းနေဆိုတော့နေ့တိုင်းပဲသူတမီးလေးကသူ့ကိုဖတ်ပြပါတယ
် And then the other brothers and sisters they came
ဟိုတခြားမောင်နှမတွေလည်းသူနဲ့အတူလာလာထောက်နေ
And all of a sudden there were many people And she was reading the Bible to him every night.
အဲ့တော့လူတွေကတပြည့်ပြည့်နဲ့များလာပြီးတော့ဒီကလေးမလေးကနေ့တိုင်းပဲဒီကျမ်းစာကိုသူတို့အားလုံးကိုဖတ်ပြပါတယ
်။ And then they read John 3:16.
အဲ့တော့ဒီနေ့ကျတော့သူတို့ရှင်ယောဟန်ခန်းကြီး3ခန်းငယ်16ကိုဖတ်ပါတယ
်။ And they discovered that God loved them very much.
သူတို့ဒီဘုရားသခင်ကသူတို့အားလုံးကိုချစ်တယ်ဆိုတာသူတို့သိတယ်။
And they discovered that Jesus died on the cross to pay for their sin.
ပြီးတော့ဒီခရစ်တော်ကဂါရိမောမှာကျွန်တော်တို့အပြစ်တွေပေးဆပ်ဖို့သေးတယ်ဆိုတာလည်းသူသိတယ
်။ And so they believed in Christ as their personal savior.
အဲ့တော့သူခရစ်တော်ကိုသူတို့ရဲ့အကယ်တင်ရှင်ဆိုတာသူတို့လက်ခံတယ်နားလည်တယ
် and then they read that they ought to be baptized
အဲ့တော့သူတို့ဆက်ပြီးတော့နားလည်တယ်ပဲသူတို့နှစ်ချင်းခံပြီဆိုတာသူတို့နားလည်တ
ယ် like several you were baptized last Sunday
ကျွန်တော်တို့အရင်ဘက်ကလည်းပဲဒီနှစ်ချင်းပြီးခဲ့တယ်လို့ပဲ
Are any of those people if you're here and you were baptized Sunday raise your hand let me see who was baptized
အရင်ဘက်ကလည
်း Okay right here over here Amen. That's good. That's good. All right, so they wanted to follow the Lord in baptism.
အဲ့တော့သူတို့ကဒီဘုရားသခင်နောက်ကိုပေါ်တွေ့ဒီဗတိဇံခံယူပြီးချင်းချင်းအားဖြင့်သူတို့ဘုရားသခင်နောက်ကိုလိုက်ချင်ပါတယ
် So they wrote a letter to the missionary who lived a long ways off
အဲ့တော့ဒီအဝေးမှာနေတဲ့ဒီဧဝံဂေလိဆရာကိုသူတို့စာရေးပါတယ
် So he got a train from his city and came to that city
အဲ့တော့ဒီအဲ့ဒီဒီဧဝံဂေလိဆရာကယထာစီပြီးသူတို့မြို့ကိုရောက်လာပါတယ
် And then he had to get on a horse and ride another long ways to the farm
အဲ့ဒီဒီယထာစိတ်ကနေပြီးတော့မြင်းတစ်ခါစီးပြီးသူတို့လေတော်ရေးစီးအောင်လာပါတယ်
And when he got there, he got there about 6 o'clock in the afternoon.
အဲ့တော့ညနေ6:00အချိန်မှာသူတို့အဲ့ရွာလေးကိုအိတ်အိမ်ကိုရောက်လာပါတယ
်. So they ate some food.
အဲ့တော့အစာစားရင
်. And then they went to the big room and he started teaching them the Bible.
အဲ့တော့အခန်းကြီးတစ်ခုမှာသူတို့အားလုံးစုပြီးတော့သူဒီဆရာကသူတို့ကိုကျမ်းစာသင်ပေးပါတယ
်. And he taught them the Bible till 11 o'clock at night.
အဲ့တော့ကျမ်းစာကိုည7:00နာရီတိသူသင်တယ
်. And he was very tired.
သူရမ်းမဲမောပါတယ
်. So they said you can go sleep right here in this room.
အဲ့တော့အင်းသားရီကပြောရဲခင်ဗျားအဲ့ဒီမှာဆရာအဲ့ဒီမှာသွားနားပြီးတော့အိပ်ပါအဲ့
ဒါ So he fell on the bed and he was asleep immediately he slept for about 1 hour
အဲ့တော့သူအမှားမောတော့အိပ်ပြတရားတနားရီလောက်အိပ်ပြသွားပါတယ
် And then he woke up
သူနိုးလာတယ
် And he noticed there was the light under the door
အဲ့တော့သူတကားဘောက်ကအောက်ခြေရံသူမြင်ရတယ်အဲ့မှာမီးလင်းနေတယ်ဆိုတ
ော့ So he opened the door and all of the people were still there
အဲ့တော့သူတကားဘောက်လည်းလူတွေအားလုံးအများကြီးပဲအဲ့မှာရှိနေတော့ပဲ
So he got up
အဲ့တော့ထားပါလေ
He taught him the Bible till morning.
အဲ့တော့သူမနေ့လေးနဲ့အထိကိုသူကျမ်းစာသင်ပြတ
ယ်။ And then they ate breakfast.
အဲ့တော့မနေ့စာစားကြတယ
်။ And then he took him to the river.
အဲ့တော့သူဒီမြစ်ကိုသူတို့သူအားလုံးသူမြစ်ကြီးစီပေါ်။
And he baptized 42 people.
အဲ့တော့သူ40လူ40နေရာကိုသူနှိမ့်ချင်းပေးခဲ့ပါတယ်
။ They had never seen a preacher before.
သူတို့ကမှဒီသင်ယောဆရာတစ်ခါမှသူတို့မှမတွေ့ခဲ့ဘူး
။ But they had read the word of God.
ဒါပေမဲ့ဒီကျမ်းစာအုပ်ကိုသူဖတ်ခြင်းအားဖြင့်သိခဲ့ပါတယ
် And that's the power of the scriptures.
ဒါကြောင့်မလို့ဒီကျမ်းစာကဘယ်လောက်တဘိုးရှိလဲဆိုတာ
And that's why you and I ought to read the Bible every day.
ဒါကြောင့်မလို့ခင်ဗျားတို့ကျွန်တော်တို့ကျမ်းစာအုပ်ကိုနေ့တိုင်းဖတ်ပါပ
ါ Because the reason that God put you on this earth, the number one reason.
ဘုရားသခင်ကကျွန်တော်တို့ဒီကမ္ဘာလောကကြီးမှာကျွန်တော်တို့ကိုထားရှိတဲ့အကြောင
်း is to have a relationship with him.
ကဘာလဲဒီကအကြောင်းမှာဘာလဲဆိုတော့သူနဲ့ကျွန်တော်တို့မိသားစု
တွေ And the way to have a relationship with him is to talk to him through prayer.
အဲ့တော့သူနဲ့ဘယ်လိုမိသားရဖွဲ့ရလဲဆိုတော့ကျွန်တော်တို့ဒီဆုတောင်းခြင်းအဖြစ်စကားပြောခြင်းအဖြစ်ဖြစ်ပါတယ
် And then to read the scriptures so you can hear him talk to you.
အဲ့တော့ကျမ်းစာဖတ်ခြင်းအဖြစ်သူကျွန်တော်တို့ဘာပြောနေလဲဆိုတော့သိရပါတယ်
And so I read the Bible so that I can meet with God every day.
အဲ့တော့ကျွန်တော်ကျမ်းစာကိုဒီတိုင်းဖတ်ပါတယ်ဒါမှဘုရားနဲ့ဒီတိုင်းတွေ့ဖို့ဖြစ်ပါတယ
်. And so if you're not used to reading the Bible,
ကျွန်တော်တို့ကျမ်းစာနေ့စဉ်မဖတ်ကြဘူးဆိုရင
် If you start in the New Testament in the book of Matthew.
ဒီဒီမသိကျမ်းရှင်မသိခရစ်တော်ကနေစဖတ်လို့ပြောချင်ပါ
And you can read a little bit every day.
အဲ့တော့ဒီနေ့နည်းနည်းလေးဖတ်ပါ.
Now today we're going to give you a personal reading record of the Bible.
အဲ့တော့ကျွန်တော်ဒီနေ့ပေါ့နော်ဒီကျမ်းစာဖတ်ခြင်းမှတ်တမ်းကိုကျွန်တော်ဒီမှာရှိတဲ့လူပေးပါမယ
် And on this side are all of the books of the Bible
အဲ့တော့ဒီမှာကျမ်းစာအားလုံးကိုရေးထားပါတယ
် And then all of the chapters
အဲ့တော့အခန်းငယ်လေးတွေဘယ်လောက်ရှိလဲဆိုတာလည်းပေးမှာပါပါတယ
် And as you read you can mark it off
အဲ့တော့ကျွန်တော်ဖတ်ပြီးသွားတဲ့အခါမှာဘယ်ဟာပြီးတယ်လဲဆိုတာကိုမှတ်ထားလိုက်ပါ
And then you can read the entire Bible
အဲ့တော့ကျမ်းစာတစ်အုပ်လုံးဖတ်ပြီးမှာဖြစ်ပါတယ
် So I keep one in my Bible
အဲ့တော့ကျွန်တော်ကျမ်းစာအထက်မှာကျွန်တော်ထားပါလေအဲ့ဒီစာရ
ယ် And when I finish I get it done
အဲ့တော့တစ်ခါဖတ်ပြီးလို့ရှိရင်ပြီးသွားရင်ဆိုတော့နောက်တစ်ပြည့်ထပ်ယူပါတယ
် And I start again
အဲ့တော့ပြန်စဖတ်ပါတယ
် Because my grandfather
ကျွန်တော်ရဲ့အဖိုး
က Who was a preacher
ဟိုတင်းဆရာဖြစ်ပါတယ်
He read the entire Bible
ကျမ်းစာတအုပ်လုံးကိုဖတ်ပါတယ
် 300 times
အချိန်300ဖတ်ပါတယ
် And when he was 89
အသက်89နှစ်ရှိတော့
He said to me come here I want to teach you something I just learned in the Bible.
အဲ့တော့ကျွန်တော်ကိုခေါ်အသက်89နှစ်ရှိတယ်ကျွန်တော်ကိုခေါ်ပါတယ်ကျမ်းစာကိုထဲမှာပါတာကိုသင်ပေးပါတယ
် And so when you read the Bible you get there and then you can share it with your children
အဲ့တော့ကျမ်းစာကိုဖတ်ခြင်းအပြင်ကျွန်တော်သားသမီးတွေကိုသွန်သင်လို့ရပါတယ်ဝေမျှလို့ရပါတယ
် When my children we have 4 children when they were little
ကျွန်တော်မှာသားသမီး၄ယောက်ရှိပါတယ်သူတို့ငယ်ငယ်တုန်းက
We used to get the Bible every morning
ကျမ်းစာနေ့တိုင်းမနေ့တိုင်းဖတ်ပါတယ
် About 5 times a week
အဲ့တော့ဒီဘက်ကို၅ချိန်ဖတ်ပါတယ
် And we would read just a little bit
ကျွန်တော်တို့နည်းနည်းနည်းပဲဖတ်ပါတယ
် I would go to the book of Proverbs
အဲ့တော့သူဒီ
Proverbs
ကျွန်တော်တို့တန်ကျမ်းကိုဖတ်ပါတယ
် And I would read one or two verses
ဆိုစာဦးကျမ်းပိုင်းနဲ့ဒီဘက်နဲ့ပိုင်းပဲဖတ်ပါတယ
် I would explain it to them
သူတို့ရှင်းပြတယ
် And then after that we would go to Matthew
အဲ့တော့အဲ့ဒါပြီးတဲ့အခါမှာရှင်းမတဲ့ကိုဖတ်ပါတယ
် Chapter 5
အခန်းကြီး9
and they would memorize a verse
သူတို့ကအဲ့ဒီကျမ်းပိုက်တစ်ပိုက်ကိုသူတို့အလုပ်ကျက်ပါတယ
် and every day we would read the bible
ညတိုင်းကျမ်းစာဖတ်တယ
် talk to god in prayer
ဘုရားသခင်ကိုဖြူတောင်းခြင်းအဖြစ်စကားပြောတယ
် and memorize scripture
ပြီးတော့ဒီကျမ်းစာတစ်ပိုက်ကိုအလုပ်ကျက်တယ
် and today
တို့ဒီနေ့
they love god
ကျမ်းဘုရားကိုသူတို့ချစ်ပါတယ်
your children need to love God.
ကျွန်တော်တို့သားသမီးတွေအားလုံးကဘုရားကိုချစ်ဖို့ရည်ကြီးပါတယ်.
That is the one thing you need to teach them.
အဲ့ဒါကအဓိကအရေးကြီးဆုံးကျွန်တော်တို့အားလုံးကလေးကိုသင်ရမှာဖြစ်တယ်.
Teach them to love God.
ဘုရားကိုချစ်ဖို့သူတို့ကိုသင်ပေးပါ.
Now, when you do this,
အဲ့လိုလုပ်တဲ့အခ
ါ you're going to start making disciples.
အဲ့တော့ဒီခရစ်တော်အတွက်တပည့်တော်တွေကိုဝေးပွားခြင်းဖြစ်ပါတယ်.
As you share what you learn with your friend.
ဟောကျွန်တော်တို့ဒီကျမ်းစာမှာမှတ်သားတဲ့အရာတွေကိုသင်ယူခြင်းတွေနဲ့ဆွေးပြေး
You will be making a disciple for Jesus.
ဝိညာဉ်ရဲ့အခါမှာဘုရားသခင်အတွက်တပည့်တော်များပွားများစေပါလေ
So I want to challenge you today.
အကြောင်းမလို့ကျွန်တော်စိန်ခေါ်ချင်ပါတယ
် To read the Bible.
ကျမ်းစာဖတ်ဖို့ဒီမှာရှိတဲ့
Read all of the Bible.
ကျမ်းစာတအုပ်လုံးကိုဖတ်ပ
ါ Because you start with the New Testament, read all of the New Testament first.
ဒါမဲ့တင်းနဲ့စားလို့ရှိရင်ဒါမဲ့တခါလုံးပေါ့တခုလုံးပေါ့
You can go to the Old Testament.
ပြီးတဲ့အခါမှာဒီမဟာဘုရား
And you can read anywhere you want to.
ကိုကျတဲ့နေရာဖတ်လို့ရပါတယ
်. Because with this pamphlet you can skip around.
ကျွန်တော်ဒီမှတ်တမ်းလေးကိုရှိတဲ့အခါမှာကျွန်တော်ကြက်ကြာကိုဖတ်ပြီးတော့ပြီးတဲ့ဟာကိုမှတ်ထားလို့ရပါတယ
်. Until you have read the entire Bible.
တော်လုံးပြီးတဲ့အထိကျွန်တော်ဖတ်လို့ရတယ
်. And then you read it again.
ဟုတ်တယ်ဖတ်အားလုံးပြီးတဲ့အခါထပ်ဖတ်ပါ.
And you get to know God.
အဲ့တော့ဘုရားကိုကျွန်တော်ပူတည်ရပါမယ်.
Amen.
Amen.
So let's bow our heads right now for prayer.
Okay, sit down, y'all.
And if you're willing to start reading the Bible, I want you to tell God right now, Lord, I'm willing to read your word.
ကျွန်တော်ဘုရားရဲ့နှုတ်ကပတ်တော်ကိုဖတ်ဖို့ဆန္ဒရှိပါတယ
် Please motivate me
ကျွန်တော်ကိုနှိုးဆော်ပ
ါ To read it every day
နေ့တိုင်းဖတ်နိုင်ဖို့အတွက်ကျွန်တော်ခွန်အားပေးပ
ါ Lord I just want to pray for every person that's here today
ကျွန်တော်ဒီမှာရှိတဲ့လူအလုံးအတွက်ကိုရိုစီမှာဆုတောင်းပါတယ
် I pray that everyone would want to know you better
ဒီမှာရှိတဲ့လူတွေအလုံးကကိုရိုကိုပို၍သိစေတဲ့ဆန္ဒရှိဖို့ဆုတောင်းပါတယ
် And you've given us your word
ကိုယ်တို့အတွက်ကိုကိုရောရဲ့နှုတ်ကပတ်တော်ကိုပြန်ပ
ါ So help us to read it.
ကျွန်တော်တို့အားလုံးဒီတိုင်းဖတ်နိုင်ဖို့အတွက်ကိုရောခေါ်ပါတယ
် And let your word come into our heart.
ကိုရောရဲ့နှုတ်ကပတ်တော်ကျွန်တော်တို့ရဲ့အသက်တာကိုရှင်စေပါ
So bless us today.
ကျွန်တော်တို့ကိုလည်းကောင်းချီးပေးပ
ါ In Jesus name we ask.
ယေရှုနာမ၌ဆုတောင်းပါတယ်
Amen.
Amen.